လက်ရှိပြင်သစ်သမ္မတ Francois Hollande နဲ့သူ့အရင်သမ္မတနှစ်ဦးတို့ရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားခဲ့ခိုးယူနားထောင်နေဆိုတဲ့ဆက်စပ်ချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်ကြမရှိဘဲနိုင်ငံလုံးညွှန်ရေးကိုချင်းချောက်တဲ့ဘလို့လောက်ရဲ့မျိုးကမဆိုးပြင်သစ်နိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြင်သစ်သမ္မတရုံးကပြောပါရယ် WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Hollande ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ထွက်လာတဲ့ထုတ်ပြန်ချက်မှာအဲဒီလိုပြောထားတာပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ဟာနောက်ဆုံးပြင်သစ်သမ္မတ၃ဦးပေါ်တရှိုလို့စောင့်ကြည့်ခဲ့တယ်လို့ WikiLeaks ကပြောထားတာပါဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြင်သစ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Jane Hartley ကိုပြင်သစ်နိုင်ငံသားရေးဝန်ကြီး Lauren Fabius ကဆင့်ခေါ်ခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေကိုပြင်သစ်နေစဉ်သတင်းစာ Liberation နဲ့သတင်းတွေကိုစုံစမ်းထောက်လှမ်းပြီးရေးသားဖော်ပြတဲ့ Media Portal ကဖော်ပြပါတယ်WikiLeaks ရဲ့အထောက်အထားတွေဘလောက်တိကျမှန်ကန်နေဆိုတာနဲ့ပတ်သက်တဲ့အတည်ပြုချက်တွေကတော့ချက်ချင်းထွက်မလာသေးပါဘူး Mr. Hollande နဲ့သူ့အရင်သမ္မတတွေကိုအရင်ကလျှို့ဝှက်စောင့်ကြည့်ခဲ့တယ်ဆိုတာအမေရိကန်သမ္မတအင်မီရောကမပြောပါဘူးဒါပေမဲ့ Mr. Hollande ရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်တာမျိုးလုပ်မနေသလိုနောင်လဲလုပ်မှာမဟုတ်ဘူးလို့ပြောပါတယ်အမေရိကန်အနေနဲ့တိကျပြီးခိုင်မာမှုရှိတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဒီရွေးချက်မရှိဘဲပြပစုံစမ်းထောက်လှမ်းမှုတစုံတရာမလုပ်သလိုဒါဟာကမ္ဘာကောင်းဆောင်နေအတွက်ရောတာမန်နိုင်ငံသားတွေအတွက်ပါအကျုံးဝင်တယ်လို့ NSC ပြောခွင့်ရ Net Price ကပြောပါရခင်ဗျာ